ရေဟုတ်သင်းမောကနေပြစ်လို့ရတဲ့ပက်ဒင်းတက်ဒုံးကျည်နောက်တစ်စင်းကိုမြောက်ကိုရီးယားကထပ်မံစမ်းသပ်ပြစ်လွတ်လိုက်တဲ့အကြောင်းတောင်ကိုရီးယားစစ်တပ်ကဒီကနေ့ပြောပါတယ်။တောင်ပိုင်းဟမ်မြောင်ကျည်နယ်စင်ပိုဒေသကနေမြောက်ကိုရီးယားဒေသစံတော်ချိန်မနက်7:18မိနစ်လောက်မှာတခုတည်းသောပက်ဒင်းဒုံးကိုစမ်းသပ်ပြစ်လွတ်ခဲ့တာပါ။တောင်ကိုရီးယားကအလားတူဒုံးကျည်ကိုပြီးခဲ့တဲ့လကစမ်းသပ်ပြစ်လွတ်ခဲ့ပြီးကမ္ဘာပေါ်မှာဒီလိုဒုံးကျည်မျိုးပြစ်လွတ်နိုင်တဲ့အထမမြောက်နိုင်ငံဖြစ်လာခဲ့ပါတယ်။လာမယ့်နှစ်ရက်မှာအာကာတာတဲကိုတောင်ကိုရီးယားကဒုံးပြန်ပြစ်လွတ်ဖို့လည်းစီစဉ်ထားပါတယ်။ဒီလိုအချိန်တွေနဲ့ကြိုက်ပြီးမြောက်ကိုရီးယားကအခုလိုစမ်းသပ်လိုက်တာပါ။ဒါအပြင်ဂျပန်တောင်ကိုရီးယားနဲ့အမေရိကန်ထောက်လှမ်းရေးအကြီးအကဲတွေတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာတွေ့ဆုံဆွေးနွေးနေတဲ့အချိန်မှာပဲအခုလိုစမ်းသပ်ပြစ်လွတ်လိုက်တာဖြစ်တယ်လို့တောင်ကိုရီးယားရဲ့ယွန်ဟပ်သတင်းဌာနကဆိုပါတယ်။တာဝေးပဲဖြစ်ဖြစ်တာတို့ပဲဖြစ်ဖြစ်ဒီလိုဒုံးကျည်မစမ်းသပ်ရလို့မြောက်ကိုရီးယားပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကတားမြစ်ထားပါတယ်။ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার လက်နက်ကင်းရှင်းရေးကိုဦးတည်ပြီးတောင်မြောက်ကိုရီးယားတင်းမာမှုရှော့ချနိုင်ရေးအတွက်စစ်ဆက်ဆွေးနွေးပွဲတွေပြန်ဆောက်ဖို့တောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ကမြောက်ကိုရီးယားကိုအချိန်ချင်းကမ်းလှမ်းထားပါတယ်။ဒါပေမဲ့အဲ့ဒီလိုကမ်းလှမ်းတာကိုယုံကြည်နိုင်လောက်တဲ့လက်တွေ့ပြုမှုရှိလို့ဆိုပြီးမြောက်ကိုရီးယားကပယ်ချထားပါတယ်ခင်ဗျာ။